အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်ဖဲလူတော်တဲ့အချိန်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအရီဇိုနာပြည်နယ်မှာမဲဆွယ်ပွဲနှစ်ခုလုပ်ဖို့စီစဉ်ထားပါတယ်။အရီဇိုနာမှာကောက်ယူထားတဲ့လူထုစစ်တမ်းတွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကသမ္မတထရမ့်ထက်လူထုထောက်ခံမှုအနည်းငယ်အသာရနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့အရီဇိုနာမှာသမ္မတထရမ့်ကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအနိုင်ရခဲ့တာပါ။မစ္စတာဘိုင်ဒန်ကတော့အင်ကာနီကဂျော်ဂျီယာပြည်နယ်မှာမဲဆွယ်ပွဲနှစ်ခုလုပ်ခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်မှာ1992ခုနှစ်ကတည်းကဘယ်ဒီမိုကရက်သမ္မတလောင်းမှအနိုင်မရခဲ့သေးပါဘူး။အဲဒီနောက်ဒီသတင်းပတ်တွင်အိုင်အိုဝါ၊ဖလော်ရီဒါ၊ဝစ်ကွန်ဆင်နဲ့မီရှိဂန်ပြည်နယ်တွေမှာမစ္စတာဘိုင်ဒန်မဲဆွယ်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီပြည်နယ်တွေမှာမစ္စတာထရမ့်အနိုင်ရခဲ့ပေမဲ့ဒီနှစ်မှာတော့မစ္စတာဘိုင်ဒန်အနိုင်ရမယ့်အလားအလာရှိတယ်လို့ဒီမိုကရက်တွေကယူဆထားတာပါ။မစ္စတာထရမ့်နဲ့မစ္စတာဘိုင်ဒန်ဘယ်သူအနိုင်ရမလဲဆိုတာကိုအဓိကအဆုံးဖြတ်ပြီးမှကတော့ပြည်နယ်12ခုလောက်ကမဲဆန္ဒရှင်တွေပဲဖြစ်ပါတယ်။အခုချိန်ထိဆိုရင်စားရိုက်ကနေကိုယ်ဆန္ဒမဲကိုပေးပို့တာ၊လူကိုယ်တိုင်ကြိုတင်ဆန္ဒမဲပေးတာ၊စားရနီလန်းတွေနဲ့အမေရိကန်မဲဆန္ဒရှင်တန်း80ကျော်ဆန္ဒမဲပေးပြီးကြပါပြီ။ဒီအရေးအတွက်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာစုစုပေါင်းမဲပေးခဲ့ကြသူအရေးအတွက်ရဲ့ထက်ဝက်ကျော်ရှိပါတယ်။နောက်ဆုံးထွက်ထားတဲ့တနိုင်ငံလုံးလူထုသဘောထားစစ်တမ်းတွေအရတော့မစ္စတာဘိုင်ဒန်ကသမ္မတထရမ့်ထက်ထောက်ခံမှု800ခန့်နှုန်းနီးပါအသာရနေပါတယ်။